မအစိုးရနဲ့တိုင်းသူပြည်သားကသဘောတူရင်မြေဆုံစီမံကိန်းကိုအကောင့်ထဲပို့လို့ကြောင်းရုတ်တာမှရန်ဟုတ်လံပြောတာကိုဩဂုတ်လ13ရက်နေ့ထုတ်ဧရာဝတီစာဆောင်မှာဖော်ပြပါတယ်။ရက်ဆိုင်ခံရတဲ့စီမံကိန်းကိုပြန်ဆလိုကြောင်းအတိအလင်းပြောဆိုတာဖြစ်လို့အခြားသတင်းစာအချို့ကလည်းထပ်ဆင့်ဖော်ပြတာတွေ့ရပါတယ်။တကယ်တော့မြေဆုံစီမံကိန်းရက်ဆိုင်ကြောင်း2017စက်တင်ဘာလကုန်မှာဦးသိန်းစိန်အစိုးရကြီးညာပြီးမကြာမီမြေဆုံရေကန္တာရဲ့ကောင်းခြင်းလက္ခဏာတွေကို CPI တရုတ်ကုမ္ပဏီအရာခံတွေကမြေဆုံဒေသမှာရှင်းလင်းပြောဆိုလာခဲ့တာဖြစ်ပါတယ်။2010ဧပြီလ18ရက်နေ့ကတရုတ်စီယုံရေးစင်းပုံကိုကချင်သတင်းဌာနကဖော်ပြတာမို့မြေဆုံစီမံကိန်းပြန်ဆနိုင်ဖို့တရုတ်ဘက်ကကြိုးပမ်းနေတာတစ်နှစ်ခွဲလောက်ရှိပြီလို့ပြောနိုင်ပါတယ်။နောက်တော့မြေဆုံရေအားစရာစစ်ကိုအမွန်တင်ရေးသားထားတဲ့လက်ခံစာဆောင်တွေကိုမြစ်တင်နာမြို့နယ်မှာဝင်ရတဲ့အတွက်အစိုးရဘက်ကလိုက်သိမ်းရတယ်လို့ဆိုပါတယ်။မြေဆုံအထက်ကချီပွေပါရှဲလာခင်ဖီဇိုကောင်းလန်ပူလာစာစတဲ့ရေကာရာ6ခုကိုမရဆိုင်ပဲမြေဆုံတစ်ခုဒီကိုသာရဆိုင်လိုက်တာကိုတရုတ်ဘက်ကဗဝေမကျဖြစ်နေတာသင်ရှားပါတယ်
။အမတ်တေလျက်စစ်ဆွမ်းအားဝန်ကြီးဌာနက2017စက်တင်ဘာလလယ်မှာကျင်းပတဲ့ပညာရေးဆိုင်ရာလှုပ်ရုံဆွေးနွေးပွဲမှာအီယာဝရီမြေဝမ်းရေအားလျက်စစ်စီမံကိန်းဆိုင်ရာစာရန်5ခုတင်ပြပါတယ်။မြန်မာတရုတ်ပညာရှင်တွေရဲ့လေးလာချက်အစီရင်ခံစာကိုဒေါက်တာထင်လှကဆွေးနွေးပြီးပြီးပြည့်စုံတဲ့စာတမ်းမဟုတ်ဘူးလို့ဆိုပါတယ်။ပတ်ဝန်းကျင်အကျိုးသက်ရောက်မှုလေးလာချက်ကိုအဆက်မပြတ်ပြုလုပ်ရေးဇီဝဂေဟစနစ်ထိန်းသိမ်းရေးဒေသခံပြည်သူရဲ့သဘောတူညီချက်ရရှိရေးစတာတွေကိုဖော်ပြပါတယ်။ရေအရင်းအမြစ်နဲ့မြစ်ချောင်းဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနညွှန်မှုဦးကိုကိုဦးရဲ့စာတမ်းမှာတော့မြစ်ဆုံရေကာတာဟာဧရာဝတီမြစ်ကြောင်းကိုအထောက်အကူပြုနိုင်တဲ့သဘောမျိုးရေးထားပါတယ်။မြစ်ကြောင်းမှာရေကြီးမှုနဲ့ရေတိုက်စားမှုကိုတတ်တာစီမဲလို့ဆိုပါတယ်
။တရုတ်ကုမ္ပဏီအရာဒါလီကွမ်ဟွမ်းတင်သွင်းတဲ့စာရမ်းမှာတော့မြစ်ဆုံစီမံကိန်းကြောင့်ရရှိမဲ့စီးပွားရေးအကျိုးအမြတ်တွေကိုဖော်ပြပါတယ်။ရေကာရာကြောင့်ရေမြုပ်သွားမဲ့နေရာကရွှေပြောင်းပေးရသူဥယေဟာ2000တောင်မပြည့်ဘူးလို့ဆိုပါတယ်။တရုတ်ပြည်မှာသိမ်းတန်းချီပြီးရွှေပြောင်းပေးရတာတဲ့စာရင်တော့မဆိုးတလောက်ဖြစ်နေပါနဲ့မြစ်ဆုံကရွာ900ကိုနေရာရွှေပြောင်းလိုက်ပြီးရောကြီးငွေချက်တန်း4000ကျော်ပေးပြီးပြီလို့ဆိုပါတယ်အခြားသောထောက်ပံ့မှုတွေကိုလည်းဖော်ပြထားပါတယ်မြစ်ဆုံဆေဟာဧရာဝတီမြစ်ကိုဒုက္ခပေးမှာမဟုတ်လို့ရက်ဆိုင်စရာအကြောင်းမရှိဘူးလို့တရုတ်ဘက်ကမြင်ပုံရပါတယ်ပြည်သူတို့ရဲ့စိုးရိမ်ပူပန်မှုကြောင့်မြစ်ဆုံစီမံကိန်းကိုရက်ဆိုင်လိုက်ရတာဆိုတဲ့အစိုးရအကြောင်းပြချက်ကိုတရုတ်ကဗဝေမကျဖြစ်နေပါတယ်
စေတီဆောက်ရင်မြစ်ဆုံရဲ့သဘာဝအလှပျက်စီးနိုင်တယ်မြညာပိုင်းကရွာတွေရေမြုပ်နိုင်တယ်ရော်ဘာနဲ့ကျွန်းပင်တွေပျက်စီးနိုင်တယ်မိုးတီထံမှုနဲ့ငလျင်လှုပ်မှုကြောင့်ဆဲပျက်စီးရင်အောက်ပိုင်းကမြို့ရွာတွေတေကျေပျက်စီးနိုင်တယ်အေယာဝတီမြစ်ပျက်စီးလိမ့်မယ်လို့ပြည်သူအချို့ကစိုးရိမ်နေစတဲ့ဦးသိန်းစိန်အစိုးရရဲ့အကြောင်းပြချက်၅ချက်ကိုခြေဖြတ်နိုင်လိမ့်မယ်လို့တရုတ်ကယုံကြည်တဲ့အတွက်စီမံကိန်းပြန်ဆနိုင်ဖို့စီယုံရေးဆင်းနေတာဖြစ်ပါတယ်စီမံကိန်းကြောင့်ရွှေပြောင်းခံရသူ2000ကျော်နေထိုင်တဲ့အောင်မြင်သာစံပြကြီးရွာမှာမနစ်ကစီယုံရေးဆင်းပြီးလိုအပ်တာအားလုံးကူညီမယ်လို့တရုတ်တွေကပြောပါတယ်ဒါပေမဲ့နေရာသစ်မှာအသက်မွေးဝမ်းကြောင်းပြုဖို့အလွန်ခက်ခဲတဲ့အတွက်မြစ်ဆုံဒေသကိုသာပြန်ပြောင်းလိုကြကြောင်းသိရပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့ကိုတရုတ်ပြည်ကိုဖိတ်ကြားပြီးမြေဆုံစီမံကိန်းပြန်လည်အကောင့်ထဲပေါ်ရေးကိုဆွေးနွေးပါတယ်88မျိုးဆက်ခေါင်းဆောင်အချို့နဲ့ယူနန်ပြည်နယ်မှာတွေ့ဆုံတော့လဲမြေဆုံစီမံကိန်းပြန်ဆနိုင်ဖို့ကိစ္စကို CPI တရုတ်ကုမ္ပဏီကအရာရန်တွေကဆွေးနွေးကြောင်းသိရပါတယ်တရုတ်ရဲ့ကြိုးပမ်းချက်ကြောင့်မြေဆုံစီမံကိန်းပြန်ဆတော့မလို့လို့သတင်းထွက်လာတဲ့အတွက်လုပ်ငန်းအားလုံးရပ်ဆိုင်ပြီးစက်ပစ္စည်းတထောင်ကျော်ကိုတရုတ်ပြည်ပြန်ပို့ပြီးဖြစ်ကြောင်းပြည်သူ့လွှတ်တော်မှသက်ဆိုင်ရာကလွန်ခဲ့တဲ့လကရှင်းပြလိုက်ရပါတယ်ဧရာဝတီမြေဝမ်းတစ်ယောက်ရေရရှိရေးနဲ့လျှက်စစ်တအားသုံးဆွဲနိုင်ရေးအတွက်ဂျပန်အကူအညီယူဖို့စီစဉ်နေတာရယ်ဘယ်ဂျီယံနိုင်ငံအကူအညီနဲ့ဧရာဝတီမြစ်ကိုပြုပြင်ထိန်းသိမ်းပြီးလျှက်စစ်တအားထုတ်ယူဖို့လေ့လာနေတာရယ်ဆယ်ရဲ့ရေတွက်ပေါက်တွေမှာအသေးစားရေအားလျှက်စစ်ထုတ်ယူပြီးအနီးပတ်ဝန်းကျင်ကကျေးရွာတွေကိုမီးပေးဖို့စီစဉ်နေတာရယ်စတာတွေကိုကြည့်ရင်ပြည်တွင်းသုံးအတွက်မြေဆုံရေအားလျှက်စစ်မလိုတာထင်ရှားနေပါတယ်ဒါပေမဲ့မြေဆုံစီမံကိန်းဟာတရုတ်ကသာအများဆုံးအကျိုးပြုတာမို့အကောင့်တွေပေါ်နိုင်ဖို့တရုတ်ကလိုလားနေတာဖြစ်ပါတယ်ခင်ဗျာ